င်္ဂလာပါခင်ဗျာဆက်စွန်းနှစ်ပေါင်းများစွာအတွင်းမှာရသအစိုးရတရားပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲကြီးကျင်းပခဲ့တာအခုဆိုရင်တော့နှစ်နှစ်ပြည့်သွားပါပြီပြောင်းလဲခြင်းတံမီးဆိုတဲ့စံမုံနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တာနှစ်နှစ်ပြည့်လာတဲ့အချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ရှင်းပေးနိုင်ခဲ့ပြီလဲဘယ်စားနဲ့ရှင်နေရဲ့ညှော်လင့်ချက်တွေရောဘယ်လောက်ထိပြောင်းခဲ့ပြီလဲဆိုတာကိုဒီကနေ့တိုင်းလိုင်းလိုင်းစီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးမဲ့ပုံကိုဖြစ်ကြတဲ့NLD ပါတီအမျိုးသားလွတ်တော်ကိုယ်စားဦးအောင်သိန်းပြည်သူ့လွတ်တော်ကိုယ်စားလက်အဟောင်းတူလည်းဖြစ်တဲ့နိုင်ငံရေးအကဲကတ်တူလည်းဖြစ်သူဦးရဲထွန်းလည်းဒီလိုင်းပေါ်ကိုရောက်နေကြပါပြီဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဒီပင်းနဲ့ဆွေးနွေးမဲ့ပုံကိုရဲ့တုံးသက်ချက်တချို့ကိုအချင်းချင်းကြားကြပါတယ်ဒီ NLD ပါတီရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့နှစ်နှစ်တာကာလအတွင်းထူးထူးခြားခြားအပြောင်းလဲတွေလုပ်နိုင်ခဲ့တာမလုံလန့်ခဲ့တာနဲ့ပတ်သက်လို့ရေဦးရဘလူများတုံးသက်နိုင်မယ်ဆရာဦးအောင်သိန်းအရင်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်ကဟိုဟာတော့ကျွန်တော်အမြင်ပြောရင်တော့ဖြူတူကတော့အတော်မျောလင့်တာပေါ့လေနော်ညှော်လင့်အားကြီးစွာနဲ့ပဲကျွန်တော်တို့ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုမဲပေးခဲ့တာပေါ့အဲမဲပေးတဲ့အချိန်လေကျွန်တော်တို့ဘက်ကအတတ်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ပြုပြင်ကြောင်းလင်းမှုတွေကိုဆောင်ရွက်ခဲ့တာရှိပါတယ်နော်အဲပြုပြင်ကြောင်းလင်းမှုတွေဆောင်ရွက်တဲ့အခါမှာတချို့စိတ်ပိုင်းကြီးကြတော့ကျွန်တော်တို့ကရှေ့လုံးဝမဲ့လုပ်ငန်းရှင်တွေကိုမတိုးတက်ပြီးစိုးချက်ပြီးလုပ်ဖို့တဲ့ပြီးခဲ့တဲ့ကာလတွေကဖြစ်ခဲ့တဲ့ဆိုကြပါစို့ချုပ်နှင်း30လောက်နှင်း50လောက်ကပြဿနာတွေအားအခုအထိမဖြေရှင်းနိုင်သေးတဲ့ပြဿနာတွေရှိရပါတော့เนาะဆိုတော့အဲ့ဒါတွေဘာလဲဆိုတော့ဒီနေ့ကျွန်တော်ကြုံတွေ့နေရလေယာဉ်ပြဿနာတွေပေါ့เนาะဒါပေမဲ့အထိုက်အယောက်တော့ဒီရည်မြေတွေကိုပြန်ပေးတဲ့အတိုင်းကြရို့ချုပ်ပြန်ပေးလို့ရအောင်ကျွန်တော်ဆောင်ရွက်နိုင်တာတွေ့ရပါတယ်။အဲချုပ်ရည်ကြရို့လေကျွန်တော်တို့မှဆောင်ရွက်ဖို့အခက်အခဲရှိတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီအုပ်ချုပ်ရေးရန်ကြီးကိုကင်ကြွေရတဲ့အဖွဲ့အစည်းကြီးနဲ့ပြောရရင်တော့အဲဒီဝန်ထမ်းတွေကလူဟောင်းတွေဖြစ်တယ်။နော်ဒီခေါ်ယူချုပ်နေတဲ့လူတွေဖြစ်တယ်။အဲလူတွေရဲ့ဒီ mindset တွေကိုမပြောင်းနိုင်တဲ့အခါကျတော့ကျွန်တော်တို့အပေါ်ကနေဘလောက်ပဲကောင်းမွန်တဲ့လမ်းကြောင်းပေါ်ဖြောက်ချင်ဖြောက်ချင်ဘလောက်စီမံချက်တွေချပြီးလွတ်ဆောင်နေဦးတော့အဲ့လိုအဟန္တာအခက်အခဲကြီးဖြစ်နေတာတွေတော့ရှိနေပါတယ်အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီလွတ်လပ်တဲ့အဖွဲ့အစည်းတွေအုပ်ချုပ်ရေးအနေနဲ့အဖွဲ့အစည်းလွတ်လပ်တဲ့အဖွဲ့အစည်းတွေအနေနဲ့ကျွန်တော်ဒီအုပ်ချုပ်ရေးအနေကိုပံ့ပိုးနေနေလို့ကျွန်တော်တို့ကံကြံနိုင်ခြင်းတော့မရှိသေးဘူးလို့ပြောရမှာဖြစ်ပါတယ်
โอเคเสี่ยวงทินเชื้อว่าสรุปว่าเราอู้เย่ท้วยตะบอแล้วก็เลยช้าขึ้นมาอู้เย่ท้วยที่ปิสุหลุดออกมาแล้วโกเซตูอุเพียงเนี่ยยังเอาเข้าไปปกกูแล้วဖြစ်တယ်ဆိုတော့ပေါ့လေဒီခု NLD ဒီနှစ်နှစ်တာရွေးကောက်ပွဲအောင်နိုင်ခဲ့တာနှစ်နှစ်တာကာလအတွင်းမှာလုံနိုင်ခဲ့တာမလုံနိုင်ခဲ့တာอู้เย่ท้วยအမြင်လဲဆွေးနွေးပါဦးခင်ဗျာ
ကျွန်တော်အမြင်ကတော့ဟိုကောင်းတဲ့အချက်ကိုပထမဆုံးပြောရမယ်ဆိုရင်တော့ဒီရွေးကောက်ပွဲမှာဒီလူတို့ရဲ့မဲနဲ့အနိုင်ရတဲ့ energy ကိုအာနာဆက်ပြောင်းပေးနိုင်တယ်ပေါ့နော်အာနာဆက်ပြောင်းပေးနိုင်တယ်ဒါချက်ပေါ့ဒါကတော့အများကတွိုးရင်နေကြတဲ့အဓိကအချက်ပဲအာနာဆက်ပေးပါမလားဆိုတဲ့ဟာပေါ့နော်အဲအဲ့တော့ကျွန်တော်တို့ကဆက်ပေးပြီးတော့ဒီအစိုးရဖွဲ့ခွင့်ရတယ်ဆိုတဲ့ဥစ္စာကတော့ဒီလူအတွက်အဲစိတ်ထဲမှာအဟိုတက်ပြင်းချနိုင်လိုက်တဲ့လောက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့နောက်စက္ကနာတစ်ခုကတော့ဒေါ်ဆန်းစုကြည်ကိုဒီသမရအဖြစ်ဒီထမ်းဆောင်ခွင့်မပေးတဲ့အခါမှာဒီအတိုင်းငံပုဂ္ဂိုလ်နေရာကိုဖန်ပြီးနိုင်တာပေါ့လေဒါလည်းဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီရုပ်သာပါပဲလို့အဲ့တော့အဲ့ဒါမှလည်းဘာပဲဖြစ်ဖြစ်အစိုးရအဖွဲ့ကတော့ဥဆောင်ခွင့်ရသွားတာပေါ့အဲဒါတွေကတော့ဒီကောင်းတဲ့အချက်တွေပေါ့နော်ဒီလူတို့ကလည်းအားကြီးညှော်လင့်တာပေါ့အဲအဲ့ဒီမှာအဓိကအားနည်းချက်ကဘာဖြစ်တယ်လဲဆိုတော့တခြားဒီကျွန်တော်တို့ NLD ကဂရီပေးခဲ့တဲ့ပြည်ရင်းငြိမ်းချမ်းရေးရရှိရေးတို့เนาะကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ဆိုတဲ့ဟာတွေကအမှန်တော့ဒီရင်းရှိသွားမယ်ကိစ္စတွေဒီငါးနှစ်အတွင်းမှာဟိုအောင်မြင်ခြင်းမလဲအောင်မြင်မယ်ပေါ့လေအဲ့လိုအနေထားမှာအဓိကအရေးကြီးတာကဒီလူတို့ရဲ့စားဝတ်နေရေးပို့ပြီးတော့တိုးတက်လာဖို့ဖြစ်တာပေါ့အဲဒီစီးပွားရေးတိုးတက်ဖို့အဓိကအယုံဆိုင်လောက်ရမယ်ဟာကိုအယုံဆိုင်မလောက်နိုင်ခဲ့ဘူးပေါ့နော်အဲအဲ့တော့ဒေါ်ဆန်းအဓိကကောင်းဆောင်ဒေါ်ဆန်းစုကြည်အနေနဲ့တော့အဲစိတ်မကြသေးခင်ရပဲဒါစီးပွားရေးကိုပြန်ပြီးတော့အယုံဆိုင်လုပ်မယ်လို့ပြောတော်များလဲအဲသူပြောတဲ့အထဲမှာထပ်ပါနေတာက ဒီမိန်းမရေးရအောင်လို့ဖို့ဟာကိုအဓိကဖြစ်တယ်ဆိုတဲ့ကိစ္စကိုသူ့အနေနဲ့မှားတယ်လို့မထင်ဘူးဆိုပြီးတော့အဲသူအဲ့လိုပြောပါတယ်အဲ့တော့ဆိုလိုချင်တာကတော့ဟိုစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကိစ္စကအခုတည်းကကျွန်တော်ထင်တယ်အဓိကပူဇော်ပေးအနေထားမှာမရှိသေးဘူးအဲ့တော့ဒီအရင်အစိုးရလက်ထက်ကဒီမှားရင်းဆိုအကောင့်တွေဖော်တဲ့ပေါ်ထားတဲ့ကိစ္စတွေပေါ့ဗျာဥပမာကျွန်တော်တို့ဒီအစိုးရကပိုင်တဲ့နိုင်ငံတော်ကပိုင်တဲ့ရှုံးနေတဲ့ဟာတွေကိုပုတ်ပြီးကပိုင်ဟိုကူပြောင်းရေးပြည်ပြည်ဘဝမလုပ်နိုင်ခဲ့တာလို့ကျွန်တော်တို့တဘာဝပတ်ဝန်းကျင်ပျက်စီးတဲ့ဒီသတ္ထုမိုင်းတွေဒီရတနာမိုင်းတွေရွှေရွှေတင်းတွေဓာတ်တွေကိုစီကမ်းမဲ့သူ့ဖော်ဝင်ပေးတဲ့ကိစ္စလို့အဲ့ဒါတွေကိုဟိုကျွန်တော်တို့ဟိုအစောတော်စီစီဒီတက်လာတဲ့ဒီအစိုးရကတက်လာတဲ့အချိန်မှာဓာတ်တွေပိတ်လိုက်တယ်နောက်ဆောင်ရည်လုပ်ငန်းတွေလည်းစစချင်းမှာအပိတ်ခံရတယ်ပေါ့နော်ဒါဥရင်းနဲ့မမီလို့ပါလို့ညာလို့စသဖြင့်ပေါ့အဲဆိုပြီးတော့ကျွန်တော်တို့ဟိုနိုင်ငံခြားယင်းနှိမ့်ညံ့မှုတွေကိုဖိတ်ခေါ်တဲ့အခါမှာလည်းသင်တလောက်ကဝင်မလာဘူးအဲအဲ့လိုဆိုတဲ့အခါကျကျွန်တော်တို့ကြေကနာတွေကအကုန်လုံးစုပြုံပြီးတော့အဲ့ဒီမှာကြာလာတယ်အခုအနေထားတော့အလုတ်တိုင်းတွေကရှားတယ်နောက်ကုန်စည်နှုန်းတွေကကြီးတယ်အဲအဲ့ဒါတွေဖြစ်လာတယ်အဲ့တော့ပြည်သူလူထုရဲ့အဲဒီမျောလင်းချက်တွေကသူတို့ရဲ့ရေထိုင်စားသမှုဘဝကိုထိခိုက်လာတဲ့အခါမှာတော့အခုချိန်မှာတော့နည်းနည်းပိတ်ပြီးတော့ဟိုစိတ်မကောင်းကြဘူးပေါ့နော်စိတ်မကောင်းဖြစ်နေကြတာပေါ့အစိုးရတဲ့ပုံမှာအဲမျောလင်းချက်ထားသလောက်ဖြစ်မလာတော့အခုနဟိုဥအောင်လင်းပြောသွားသလိုဟိုရန်တရားဟောင်းကိုလည်းကျွန်တော်တို့ကအကြည့်ပြတ်စားသမှုကျင်းစင်တဲ့အဲရန်တရားဟိုဒီအုပ်ချုပ်ရေးရန်တရားအဖြစ်မပြောင်းလဲနိုင်တဲ့အခါကျတော့အရင်ချိန်တွေကတော့အာမမထူပါဘူးပေါ့ပိုဆိုးလာတာပဲရှိတယ်ဆိုပြီးတော့အဲ့ဒါလိုမျိုးအဖြစ်ဒီလိုလူတို့ကတော့သုံးသပ်နေကြတာရှိပါတယ
်။ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆရာဦးရထွန်းဆွေးနွေးချက်တခုကိုကျွန်တော်ဆရာဦးအောင်တေးကိုမေးချင်ပါတယ်။ဆိုတော့ဒီဟိုပေါ့လေစီဝိုင်းလိုလူတို့တန်းဆက်ရမှုရှိမဲ့ကိစ္စမျိုးတွေကိုဦးစားမပေးခဲ့တာဟောဒီဟိုဆရာဦးရထွန်းကထောက်ပြတာဒါတွေကဦးစားပေးကိစ္စတွေမှာပါမလားဆိုတော့ဒါရောဒီ NLD အနေနဲ့ဒီပြည်ထောင်ကာလအတွင်းမှာဟိုစောင့်ချက်တွေတော့အားနည်းချက်တခုလို့ပြောနိုင်မလားဆရာဦးအောင်လေ
းအဲ့မှတ်ပါလေကွာအဲ့ဒီဟာတော့ကျွန်တော်တို့ဒါဝန်ခံရမှာပဲကျွေးပြည်ပြည်ကြောင်းလဲမှုကျွန်တော်အချိန်မဟုတ်နဲ့တော့မလုပ်နိုင်သေးဘူးပေါ့နော်ကျွေးပြည်ပြောင်းလဲမှုအချိန်ကိုမလုပ်နိုင်သေးဘူးဆိုတာလေဆောစောလို့နိုင်ငံခြားယဉ်ကျေးမှုလုပ်မှုတွေကိုဖိတ်ခေါ်ရတဲ့အခါမှာကျွန်တော်ရှိတဲ့ဥပဒေတွေကအဆင်ပြေမဖြစ်သေးတာလေအဲ့ဒီဥပဒေကိုတက်တော့ညင်ပြီးတော့ကျင်းနေရတဲ့ကိစ္စတွေရယ်ပေါ့နော်အနောက်ဘက်ကကျွန်တော်ရှိမှာကဒီမြေကြီးကြီးကြီးနေတဲ့ကိစ္စကြီးရယ်နောက်ပြီးတော့ဒီဆက်ဖြစ်တာလုံလောက်မှုမရှိနိုင်သေးတဲ့ကိစ္စကြီးမှာဒီနိုင်ငံသားရည်ရွယ်ချက်မှုလာရောအလွတ်လွတ်ပဲနဲ့ဒီလက်တွန့်နေသေးတဲ့အနေအထားမျိုးဖြစ်နေတယ်နောက်တစ်ချက်ကဒီအခုသွားအုပ်ချုပ်နေတဲ့အစိုးရဆိုပေမဲ့လည်းကျွန်တော်ရသအစိုးရဆိုပေမဲ့လည်းဆော့ဆော့လို့ရန်ကြီးအဟောင်းရဲ့ကျွန်တော်ဒီအဲ့ဒီမကင်းတဲ့ချိုးအပိုင်းကြီးမှာလည်းရှိခဲ့ဘူးတဲ့အတွေ့အကြုံတွေအားကြီးနိုင်ငံတကာရဲ့ယဉ်ကျေးမှုနှံမှုဆိုတာကိုအလက်တော်နေတဲ့သဘောမျိုးဖြစ်နေတယ်ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့သူတွေလည်းဒီနေရာမှာအလှည့်ပေးကြပါတယ်ဒီလိုဆွေးနွေးပွဲကိုစိတ်ဝင်စားဆက်သွယ်လာတာကျေးဇူးတင်ပါတယ်အခုဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုံကိုရလည်းများနေတဲ့အတွက်ဟိုအစ်တို့မိသားရခင်ကတော့ဒီလူရင်းတူရှင်းလို့ဆိုရယ်ဟိုတနင်္လာချုပ်ပြီးပြောကြဖို့မြင့်ခင်မေတ္တာရပ်ခံလိုပါတယ်။အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုမြင့်သေးပါကိုမြင့်သေးတဲ့ဘောလားဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့နမောက်မြို့နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကောင်းကျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုရတားဆိုတာလက်ထက်မှာတော့ကျွန်တော်တို့နမောက်မြို့နယ်အုပ်စု80မှာကျွန်တော်တို့မိုင်၄00ကျော်ပေါ့ဒီအိုင်ပါလမ်းလောက်ဖို့အတွက်ကိုအုပ်စုဆိုရင်တတ်တိုင်းကြီးခြားနေပါပြီ။ကျွန်တော်တို့ဒီရဖို့အတွက်လည်းလုပ်နေပါပြီလမ်းအတွက်လည်းလုပ်နေပါပြီ။ဒါကြီးလည်းကောင်းပါလေ။နောက်မကွေးမြို့ဆိုလို့ရှိရင်လည်းကျွန်တော်တို့ဦးချိုဒေါက်တာအောင်မင်းတို့ရဲ့နင်းဟိုမကွေးမြို့ဆိုလို့ရှိရင်လည်းအင်မတန်မှကိုလမ်းကြီးကောင်းသွားပါပြီ။ဒါတော့ကောင်းကျိုးတွေပါ။နောက်တစ်ခုကကျတော့ကျွန်တော်တို့အားနဲ့ချက်ဖြစ်နေတာပေါ့အားနဲ့ချက်ဖြစ်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့အခုဒီဟိုပါပေါ့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ကြံပြုနေတာကျွန်တော်အုပ်ချုပ်ရေးမှန်နိုင်တဲ့တရားရေးမှန်နိုင်တွေကိုတရားရေးမှန်တဲ့အဓိကစောင့်ကြည့်စေချင်တယ်ဗျာ။အခုလည်းဆိုရှင်ကျွန်တော်တို့တန်းတလုံးမင်းကြည့်ရမှာဖြစ်တဲ့ပြဿနာလေးတစ်ခုကလုံခဲ့တဲ့ကျန်ပေါင်းလုံးကငါးနှစ်လောက်ကဖြစ်သွားတာပေါ့လေအင်ဝိုင်းကြီးနဲ့ပတ်သက်ပြီးတော့ဒီအင်းထည့်လိုက်တယ်ပေါ့အိုင်ဒီယာကိုတမလေးထုတ်လိုက်တဲ့အခါမှာနင်းနာသွားတယ်လို့ထောင်ကျသွားတယ်ညာ လာသူအိမ်ဝိုင်းနေပြနေရဘူးလားဒါလေးတွေကလည်းတော်တော်ကိုနေနေဒါလေးတွေတော့လေယာဉ်မီတင်ပတ်တဲ့တော့ဒါလေးတွေအတိအကျထားပြီးတော့လုပ်ပေးစေတယ်နောက်တစ်ခုကကျွန်တော်တို့ဒီပုံစံရာပြေးမှာပေါ့နော်ဝီကြီးကဏ္ဍနဲ့ပတ်သက်ပြီးအရှုံးရှင်းလေးရှိတယ်ဒါလေးတွေလည်းတော်တော်ကိုနေနေနဲ့ကျွန်တော်တို့ရာပြေးကော်မတီအပုဂ္ဂိုလ်နဲ့ပြန်ပြန်ငွေရင်းရှင်းတာလေးတွေပြန်ပြီးတော့လုပ်ပေးစေတယ်ကျွန်တော်ပြောချင်တာကတော့အတိအကျတော့ဒီလိုရတာဆိုတာလက်ထက်မှာကျွန်တော်တို့အတိအကျရတာဆိုတာမှာမလုံးနိုင်မကင်နိုင်တဲ့ဆက်ကိုတော့ပါလို့ဒီဖွဲ့စည်းရုပ်ချုပ်ကိုခြေခံဥပဒေနဲ့ဆိုင်တယ်အားကြောင့်ကိုလည်းကျွန်တော်တို့သုံးတော်မအောင်ဒီပြည့်ဖြစ်နေတယ်လို့လည်းကျွန်တော်ယူဆတယ
်ဟုတ်ကဲ့ကျေးဇူးပါ
ဒီကိစ္စကဏ္ဍကတော့ဟုတ်ကဲ့ပ
ါဟုတ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့ပါ
ကိုမြင့်ဖြစ်ကျွန်တော် channel တွေနဲ့လှည့်ပေးချင်ပါတယ်နောက်တူကတော့ဒီဦးစိုးဝေပါဦးစိုးဝေသဘောထားကိုလည်းလိုရင်းသူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးနဲ့ပတ်သက်လို့အဖွဲ့ချုပ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အနေနာခံမှုဟိုတော့အထူးပြောရမှာလို့ပါဟုတ်အားလုံးသိပြီးဖြစ်ပါတယ်ဟုတ်ကဲ့ခုတိုင်းပြည်ရဲ့အနေအထားမှာခုစောစောတုန်းကပုံကူပြောတာဆိုလို့ကျွန်တော်တို့တိုင်းပြည်မှာစီးပွားရေးတွေချုပ်ချုံကြနေတယ်မလဲတတ်ဖို့ဖြစ်နေတော့ပြည်သူတွေဆက်ခဲနေတယ်ဒါကဘာလဲဆိုကျွန်တော်တိုင်းပြည်မှာတကယ်ပြည်သူတွေဟိုရှေ့ရှုနေတိုင်းပြည်ရဲ့အကျိုးကိုရှေ့ရှုနေရင်းနှီးလှုပ်ရှားမှုတွေကကျွန်တော်အမြင်ကိုပြောရရင်အခုဖွဲ့စည်းပုံဥပဒေကိုမပြင်းနိုင်နဲ့ဒါညှို့နိုင်မှာမဟုတ်ဘူးပေါ့ပြီးတော့ဒီမိုကရေစီပါတီရဲ့အလို့သားဒီမိုကရေစီပါတီကရုပ်ပုတ်ဝင်တဲ့အခါမှာသူတို့ဟိုရည်ရွယ်ထားတဲ့အချက်၃လေးချက်ထဲမှာအခြေခံအကျဆုံးချက်အချုပ်ပေါ့ဗျာအချုပ်က2008ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဆိုတဲ့အချက်ကအရှိတာပဲသို့တော်လည်းပြည်သူတွေကတော့အလို့သားဒီမိုကရေစီဖွဲ့စည်းပုံမဲပေးလိုက်တယ်အစိုးရလည်းဖွဲ့နိုင်တယ်ဆက်တော်လည်းရောက်သွားတယ်သို့တော့2008ဖွဲ့စည်းပုံဥပဒေအရဒီ2008ဖွဲ့စည်းပုံမူလရှိတဲ့ဥပဒေအရဥပဒေပြည်ဖို့အာဏာမှာဒီမိုကရေစီအဖွဲ့တုံမှာမရှိဘူးဆိုတဲ့အခါမှာကျွန်တော်တို့ဒီပေါ့လေဒီကျွန်တော်တို့ဒီတိုင်းပြည်စီးပွားရေးအထွေထွေပေါ့အထွေထွေရက်ကဒီချုပ်အခြားအာဏာဆိုတာဒီဖွဲ့စည်းပုံဥပဒေကိုအလုံးပြင်ဆင်ဖို့အတွက်ကဒီဖွဲ့စည်းပုံကိုပြင်ရမယ်ပြင်မဲ့အာဏာကလက်ရှိအနိုင်ရတဲ့အစိုးရလက်ထက်မှာမရှိဘူးနော်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့27ပြည်လုံးညီလာခံမှာပေါ့ဗျာဟိုအတိုင်းမခံပုဂ္ဂိုလ်ဦးစီးတဲ့အစိုးရအဖွဲ့ရဲ့တက်မတော်ရဲ့တိုးရဲရလက်နက်ကိုင်ဖွဲ့ပြီးအားလုံးသဘောတူညီရရထားတဲ့ကအချုပ်ချာအာဏာဒီတည်တည်ပြီးခြံကစီးချင်းလာပြီးတဲ့ဒီအချက်ပေါ်သာတိတ်အေးကြီးတယ်ဆိုတော့ကျွန်တော်တို့တိုင်းပြည်မှာအခမ်းအနားဖြစ်နေတဲ့ဒီ2008ဖွဲ့စည်းပုံဥပဒေကိုပြင်ဆင်ဖို့ကအစိုးရမတက်နိုင်ဘူးအင်းအဲဒီပါတီကိုယ်စားလှယ်တွေရဲ့အမျိုးသားဆက်တော်ကလည်းမတက်နိုင်ဘူးဆိုတော့ဒီဥပဒေပြင်ဆင်ဖို့အတွက်ကတည်သူတွေကကျေးဇူးရပါမယ်ကျွန်တော်ပြောချင်
တယ်ဟုတ်ကဲ့ဆုံးမကျေးဇူးပါခင်ဗျကျွန်တော်တခြားလူတွေလည်းပြေးကြပါမယ်နောက်တူကတော့ကိုတင်ထင်းဝင်းပါကိုတင်ထင်းဝင်းပေါ်လာတဲ့လူရင်းတွေချင်းဆွနေလို့ရပါခင်ဗျဟု
တ်ကဲ့ကျွန်တော်ကတော့ဒီပြင်းတော့ပြင်းမျိုးနေရပါဒါပေမဲ့ပြင်းမျိုးတွေတခုတွေ့တယ်မဟုတ်ဘူးကွာကျွန်တော်လလန်းမြေကြီးတနင်္ဂနွေလုံးတိုင်းတာနဲ့ကျွန်တော်ဆွနေမှာပါလက်ရှိအစိုးရကျွန်တော်တို့အဲဒီအစိုးရလက်ထက်မှာကျွန်တော်တို့တချို့ပြောင်းလဲတာတွေရှိတယ်လို့ပြောင်းလဲတာတော်တော်များများရှိတယ်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေလိုဒီလေဆိုအဖြစ်ကိုကျွန်တော်ပြောနေမယ်ဆိုလက်ရှိအဲ့ဒါတွေပြောနေမယ်ဆိုရင်လက်ရှိတောင်းတောင်းနေတဲ့အစိုးရကအဲ့ဒါတွေကိုပဲထောက်ပြီးလက်ရှိတော့မှတောင်းအောင်နေမှာကျွန်တော်အားနဲ့သွားနိုင်တယ်။ဒါကြောင့်မို့လို့ကျွဲခုရှိပါလက်ရှိကျွန်တော်တောင်းတောင်းနေတဲ့အစိုးရကခုကိုလုံးရမယ်အလုပ်ကိုသာတိတိကျကျလုပ်။ခုကမပြောင်းလဲသေးဘူးကြာမပြောင်းလဲသေးတာဘာဖြစ်လို့လဲဆိုတော့အပေါ်ကပြောင်းလဲတယ်။အောက်ချိန်မှာတော့လုံးဝမပြောင်းလဲသေးဘူး။ဒါကြောင့်မို့လို့နိုင်ငံတော်သမ္မတအနေနဲ့သူ့ရဲ့တောင်းကိုကျွန်တော်တို့ကတိတိကျကျလုပ်သိနေတယ်။ဘောမာတို့ဘောမာနေရနေမှာဆိုရင်နိုင်ငံတော်သမရဒီသရောက်ချိန်ဖွဲ့စည်းပုံအခြေခံဥပဒေပါပြည်အောင်စုလက်တော်ဤသဘောတူညီချက်ဖြင့်ကာကြီးပြည်အောင်စုအစိုးရဝန်ကြီးဌာနများကိုလိုအပ်သလိုတက်မှတ်နိုင်ပြီးဝန်ကြီးဌာနများကိုပြည်စင်တက်မှတ်ခြင်းချင်းစစ်ချင်းပြုနိုင်ပြီးလို့ဆိုထားတယ်ဒါဆိုရင်ကျွန်တော်တို့ဘောမာတို့အဆုံးတဲ့ချိန်မှာနိုင်ငံတော်အတွင်းရှိလက်လက်ကန်အဖွဲ့အစည်းအားလုံးဒီကအားလုံးဒီတက်မှတ်တော်ဒီကိုကဲမှုအောက်တွင်ရှိရမည်လို့ပြောတယ်လက်ဖွဲ့ဥပ္ပါလက်လက်ကန်အဖွဲ့အစည်းမဟုတ်ဘူးအဲ့တော့ခဏလုံးကပုံမှန်နေရနေတဲ့နိုင်ငံတော်သမ္မတကနေပြီးတော့သမ္မတရုပ်လက်အောက်မှာပဲတိုက်ရိုက်ရဲစံကြွယ်လို့ရှိရင်တော်တော်များများပြောင်းလဲသွားလိမ့်မယ်လို့ကျွန်တော်ယူဆတယ်။လက်ရှိနေတာတိုင်းဆိုရင်တော့ဝင်းကြီးဒီအောင်ကျဝင်းကြီးတွေကလွှဲရင်အောက်ချီကတော့ငကိုတိုင်းပဲကြာ
။ဟုတ်ကဲ့ကိုတင်သေးဝင်းကျေးဇူးပါ။နောက်တူကတော့ကျွန်တော်ဒီရခိုင်ပြည်နယ်ဒီပုံနေကျွန်းမျိုးကကိုကျော်မြင့်တင်ဖြစ်ပါလေ။ကိုကျော်မြင့်တင်သဘောထားကိုလည်းလုံရင်တူရှင်ဆွေးနွေးလို့ရပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်နိုင်ငံမှာကျွန်တော်ရေခိုင်ဒေတာမှာပေါ့ဗျာဒီဟိုလူတရားဆင်းတဲ့စိုက်အောင်လုံးုံပေါ့တော့မရှိဘူးဗျာအကုန်လုံးရစမှုဆိုရင်ကျွန်တော်တို့ကနိုင်ငံတော်ဆွေးရကနေပြီးတော့ဟိုတုန်းကကျွန်တော်တို့ဥတည်ရှင်ထိုးလာခဲ့တဲ့ပါဘုန်းကြီးစမှုဆိုရင်ကောင်းတဲ့ပုံလေးရှိပြီးတော့ကျွန်တော်တို့ပြည်သူတွေကိုကြားဆိုရတာရှိပါတယ်ဒါကြောင့်အခုလက်ရှိအကြက်တာဆွေးရ NBA ဆွေးရလက်ထက်မှာတက်လာတာပေါ့တော့ဒါရင်လည်းကျွန်တော်ဘုန်းကြီးစမှုဆိုရင် ကျွန်တော်တို့ကဒီပုံမှန်ကျောင်းတွေကကျွန်တော်ရခိုင်ပြည်နယ်ကပြည်သူလူထုတွေကကျွန်တော်တို့ဒီနေ့တည်းကဒေသင်ကတောက်တဲ့ပုံမှန်တွေပုံမှန်လဲဆိုတော့ကျွန်တော်တို့ကသိတယ်ချင်းဟိုပေါ်ပုံမှန်ဆမှုစုံကိုကျွန်တော်တို့အကောင့်ဒီအကောင့်ကိုပေါ်ပြီးတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒေသခံလူထုတွေပေါ့နော်ဟိုအလောက်ကခွင့်လင်းရရှိဖို့ကျွန်တော်တို့ကနေပြီးတော့အဆွေရောက်ကုန်ပြီးတော့သင်ကြားတော့ဆွေးနွေးပါတယ်ခင်ဗျာအခုကျွန်တော်ရခိုင်ပြည်နယ်မှာပေါ်ပြတာမိုးများဆုံးရတဲ့နေ့ပြည်နယ်ဖြစ်တယ်ပေါ့နော်ဒါရင်ကကျွန်တော်တို့ကဒီဒီခါမှာပေါ့ကျွန်တော်တို့ဒီရှေးတမိုင်းတွေရှိတဲ့အခါမှာကျွန်တော်တို့အနေစပေါ်တော့ဂျာတီတိနေတယ်ကျွန်တော်တို့စိုက်ကြည့်လို့မရဘူးဗျာနောက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ကလေးသက် guest code တော့ပေါ့နော်တောက်စုကဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်စစ်တပ်ဒေတာပေါ့စစ်တပ်ဒေတာစောရော်တွေပေါ့နော်လေးဆက်နေရသေးဘူးအဲ့နိုင်ငံတော်ဆွေးနွေးတာဘိုးဆွေးနွေးတာနေပြီးတော့ဒါတွေကိုလေးဆက်နေစစ်တပ်ဒေတာတွေလေးဆက်နေရအောင်တော့လုပ်ဖို့ဆိုပြဖို့လိုရပါတယ
်ဟုတ်ကဲ့ကိုကျော်မြင့်တင်ကျေးဇူးပါကျွန်တော်တို့အခုဒီကျွန်တော်တို့ဆွေးနွေးပွဲအတွက်ကို email တွေ facebook တွေကနေပို့ထားတဲ့စာချုပ်တွေကိုလည်းအခုအရင်းတင်လုံးဖော်ပြခြင်းပါတယ်အရင်ဆုံးစာချုပ်ရောရှားပေါင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါအီးမေးလ်နဲ့စာရေးပေးပို့လာတဲ့တော်ရရှင်တူကတော့ကျွန်တော်နာမည်မာရာခါလီပါတဲ့ American Iowa ပြည်နယ်ကပါ NLD ကပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့အနံရခဲ့ပါပြီပြည်သူပြောင်းလဲမှုကိုဦးတည်နိုင်ရန်ပြည်သူလူထုကလည်းအတက်နိုင်ဆုံးပါဝင်ကြဖို့မေတ္တာရပ်ခံချင်ပါတယ်ကျေးဇူးတင်ပါတယ်ဆိုပြီးရေးသားထားပါတယ်နောက်ထပ်တော်ရရှင်ဒီ Facebook အကောင့်နာမည်ကတော့ဒီနင်းနင်းကျော်ဆိုတဲ့တော်ရရှင်က NLD နဲ့အနိုင်ရပြီးအစိုးရဖြစ်သွားကြတာကပြောင်းလဲသွားတာပါပဲတဲ့အာဏာရှင်အခွင့်အရေးအစိုးရပြုတ်ကြတာဟာပြည်သူတွေအတွက်တိုင်းပြည်အနာဂတ်အတွက်အတော်တော်ကောင်းသွားပါတယ်တဲ့နှစ်ပေါင်းများစွာတိုင်းပြည်ကိုဖျက်ဆီးပေးခဲ့တဲ့အပြင်ကိုကျိုးအတွက်သာလုပ်ပြီးအကျွေးတွေနဲ့ထားခဲ့တိုင်းပြည်မှာတုံးစားမရတဲ့အစိုးရဝန်ကြီးဌာနအလုပ်ရုံဆက်ရုံနဲ့ဝန်ထမ်းတွေအပြင်အစိုးရကိုချုပ်နှောင်ထားတဲ့ဖွဲ့စည်းပုံနဲ့ဆိုတော့ကျန်တဲ့စီးပွားရေးလူမှုရေးပညာရေးကျန်းမာရေးတရားဥပဒေစိုးမိုးရေးတွေကတော့တရားမင်းလာအုပ်ချုပ်လဲနှစ်ပေါင်းများစွာဆောင်ရအောင်ပါတဲ့ပြည်သူတွေအတိအမြင်ရှိဖို့ကကြောက်ထဲကြဖို့လက်တလုံးအလိုမှာတည်တင်လိုက်ရပါတယ်ဆိုတာမျိုးမဖြစ်စေဖို့ပါပဲတဲ
့ဟုတ်ကဲ့ကျေးဇူးပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပို့ထားတာပါမြန်မာတင်မောသားတူဖြစ်တဲ့ဘိုးသူဝင်ဆိုတဲ့သူကရေးသားပို့ထားတာမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
အခုအစိုးရတစ်ကအခက်အခဲများစွာကြုံတွေ့နေရပါတယ်စေဆိုးရလက်ထက်အမွေဆိုးများလို့ပြောကြပါတယ်ကိုယ်တိုင်မဖြစ်ချင်းနိုင်လို့အရင်အစိုးရတွေကိုအပြစ်တင်ပြောဆိုနေတာမဟုတ်ပါဘူးဥပမာအေယာဝတီမြေဆောင်စီမံကိန်းဆိုပါစို့စေဆိုးရကခွင့်ပြုခဲ့တယ်ဥသိမ့်စေအစိုးရလက်ထက်မှာတော့၅နှစ်ဆိုင်ငံ့ပေးမယ်လို့ပြောခဲ့တယ်အပြီးမတက်ခဲ့ဘူးပြည်သူတွေကမကြိုက်တဲ့ဒီမြေဆောင်စီမံကိန်းကိုအခုအစိုးရကဖျက်သိမ်းမယ်ဆိုရင်ငွေ6ဘီလီယံဒီပါရောကြီးပေးရမယ်အပြင်တရုတ်နဲ့ဆက်ဆံရေးကိုလည်းလိမ္မာပါနဲ့စွာဆက်ဆံနေရပါတယ်နောက်တစ်ခုကရခိုင်ပြည်နယ်အရေးကိုလည်းကြည့်ပါ2010မှာကြန့်ခိုင်ရေးကမဲရဖို့နိုင်ငံသားတော်တော်များများ NRC နိုင်ငံသားကတည်ရသွားတယ်စစ်ဆိုးရခင်မှာလဲလက်စားမှုတွေနဲ့ဒလဟောဘင်္ဂလားဒေ့ရှ်ကဝင်လာခဲ့ကြတာတဖြည်းဖြည်းပောက်ကွဲတော့မဲ့ဘုံကအခုလားပောက်ကွဲလာတယ်ဒါတွေကလူလူအစိုးရအတွက်အကြီးမားဆုံးသောရခင်အစိုးရများရဲ့နောက်ဆက်တွဲအမွေဆိုးတွေပါဒါကြောင့်အခုအစိုးရတပ်တန်း9နှစ်မှာတော့အထက်လုပ်ငန်းတွေဖြစ်တဲ့ဥပဒေပြင်ဆင်ရေးကောင်းမွန်သောဥပဒေအတည်ပြုပြဋ္ဌာန်းပေးရေးပညာရေးကျန်းမာရေးတွေလုပ်နိုင်အောင်မှာဖြစ်ပါတယ်ယင်းနှိမ့်လှမ်းမှုဥပဒေဆိုအခုမှအတည်ပြုနိုင်တာပါဒါတော့နေဥပဒေကမထွက်သေးပါဘူး။ဒါကြောင့်တိုင်းပြည်တိုးတက်ပြောင်းလဲမှုကတော့အခု9နှစ်တန်းမှာအမြန်ဆုံးပေါ်ပေါက်လာမှာမဟုတ်သေးဘူးလို့သုံးသပ်မြင်မိပါတယ်။ဘိုးသူရင်တင်မောသားတဦးဆိုပြီးရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့ဟိုမဆုမဖတ်ပြပေးတာကျေးဇူးပါ။ဆိုတော့ဒီခုတောတာရှင်ကြီးအစိုးရမှာဆရာဦးအောင်ဒိန်းတို့လည်းထောက်ပြသွားတာရှိပါတယ်။ဆိုတော့ဒီအများမျော်လင့်တယ်လို့မလုံးလည်ရတာဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေတောင်အစိုးရရဲ့မူဝါဒတွေကိုအကောင့်တက်ပေါ်ရတဲ့ဝန်ထမ်းရန်များအားနဲ့ချက်တွေစသဖြင့်အကြောင်းကြောင်းတွေကြောင့်မလုံးနိုင်တာရှိရဆိုပြီးထောက်ပြထားရတယ်ရှိပါတယ်ဟိုတခုရှိရတော့လေဟိုပေါ်လေနှစ်ပေါင်း50လောက်ရုံရုံပြည့်စည်လာတဲ့စနေကြီးတခုဒီနှစ်နှစ်တာအတွင်းမှာလောရတာတော့အခက်အခဲရှိမယ်ဆိုတော့ပြေးကြပါတယ်ဒါပေမဲ့လည်းတစ်ချိန်နဲ့ပါပဲပေါ်လေအနေဆုံးအစ်လုံးမယ်ဆိုရင်လုံးလို့ရနိုင်တာရှိသနဲ့မလုံးနိုင်တာမလုံးနိုင်ခဲ့တာမျိုးရောကျုံရတာမျိုးရှိလားဆရာဦးအောင်သိန်းနည်းတော့ဆွေးနွေးပြပါဦးခင်ဗျာ
အဓိကတော့ဗျာကျွန်တော်တို့ကဒီတော့တိုင်းပြည်မှာကဒီတိရတိုင်းပဲဒီတရားမြေပြဿနာပေါ့ဗျာနော်ဒီလေသမားအများစုရှိရတယ်။ဒီ50ရာခိုင်နှုန်းကကျွန်တော်တို့ကြီးလက်ပြည်သူတွေဖြစ်ကြတယ်။ကြီးလက်ပြည်သူတွေစီဝါရေးဖွံ့ဖြိုးမှုနောက်ကျနေတဲ့အခြေအနေမျိုးတွေဖြစ်တာပေါ့နော်။အဲ့ဒီမှာကကျွန်တော်ဒီလေယာဉ်နဲ့ပတ်သက်ပြီးကြံရွယ်တဲ့ခါမှာအဆက်အသွယ်အများကြီးရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီချစ်မောင်းများစွာကဒီတင်ရှိရတဲ့အနိုင်ကျင့်တင်ရှိရတဲ့လေယာဉ်ပြဿနာကြီးရှိတယ်ပေါ့နော်။အတာဝန်မကြီးလို့တင်လာလို့အစစ်ကြကသိညာတို့နောက်တစ်ခါကျွန်တော်တို့ဌာနဆိုင်ရာကြီးကနေပေါ့သိညာတို့ဌာနဆိုင်ရာရုပ်ဝယ်ဒီမှာလေရီယာကြီးရှိနေတာတို့အစ်တမတော်လည်းမှာလေရီယာကြီးရှိနေတာဆိုတော့သူကလေလုတ်ကိုမလုတ်ခင်းတဲ့လေယာဉ်ကြီးတွေကို လက်ဝက်မှာသိရှိစားပြီးတော့ဒီပြီးသားကိုခံစားပြီးလွှတ်ရတဲ့ခါမှာဒီလေသမားကလေသိမ့်ခံပြီးအဲ့ဒီလေရဲ့လေကြုံပြန်ဖြစ်နေတဲ့ဘဝကြီးဖြစ်နေတယ်။ဆိုတော့ဒါဒီကိုကျွန်တော်ဖြေရှင်းတဲ့အခါမှာတချို့စိတ်ပိုင်းကြီးတော့ပြန်ရတယ်။တချို့စိတ်ပိုင်းကြီးတော်များများကတော့ဒီနေ့ဒီလေမြည်ပြဿနာကိုကျွန်တော်ဖြေရှင်းနိုင်ပြန်တွေ့ရတာအခက်ဆုံးပြဿနာတစ်ခုဖြစ်နေတယ်
။ဟုတ်ကဲ့။
ဆိုတော့ဒါဒီကိုကျွန်တော်တို့ကဟာလာပြပြကြောင်းလဲဟိုဆောင်ရွက်နေပါတယ်ဆိုပေမဲ့ဒီအစစ်စစ်သောရန်ရားကြီးရဲ့အိဋ္ဌကြီးကဒီနေ့ဒီခင်ဗျာဒီဒေယံကြီးတွေဟာစစ်ကြကလေးလိုအပ်တဲ့အတိုင်းရာကြီးပို့ပြီးတော့မလုပ်ပါနဲ့ဆိုတာလေပို့ပြီးတော့သိမ့်ခိုင်းလျံမီပြဿနာရှိတာပဲဗျအဲ့တော့ကျွန်တော်တို့ဒီဘက်မှာလျံမီပြဿနာကိုမဖြေရှင်းနိုင်ရင်ကျွန်တော်တို့အစိုးရမှာလည်းနည်းနည်းအကျက်တဲတော့ဖြစ်နေတာပေါ့လေဒါပေမဲ့ဒီလိုလူလူကတော့နားနဲ့သဘောပေါက်တယ်ကျွန်တော်ဒီဘက်မှာအကောင်းဆုံးနဲ့တန်းနိုင်ဆုံးဒါအစိုးရအနေနဲ့ဖြည့်ရှင်းဆောင်ရွက်သွားမယ်လျံမီပြဿနာလည်းအလွန်မှအရေးကြီးရဆိုရဲဘဝဆိုင်အောင်လည်းသတ်မှတ်ထားရှိပါတယ
်
နောက်ချက်ကကျွန်တော်တို့ကဖွဲ့စည်းပုံခြေခံဥပဒေပြဿနာပေါ့ဗျာဖွဲ့စည်းပုံခြေခံဥပဒေပြဿနာကတော့ဒါပြည်ပြောင်းလဲဖို့ကျွန်တော်လိုအပ်တယ်ပြင်ဆင်ဖို့လည်းရှိရလို့ပြောထားတယ်ဆိုတော့လေပြင်ဆင်မှုရအောင်ပြင်ဆင်လို့မရနိုင်အောင်ခက်ခဲအောင်လည်းဖန်တီးထားတာကိုကျွန်တော်တွေ့ရတယ်အဲ့ဒါကတော့ဒီကျွန်တော်တို့ဒီအာဏာရှင်ရဲ့အငွေအသက်ကြီးပေါ့ဗျာဖွဲ့စည်းပုံကအများဆုံးတွေ့ရတယ်။အဲ့တော့အဲ့ဖွဲ့စည်းပုံကိုကျွန်တော်ပြုပြင်ပြောင်းလဲဖို့ဆိုတာလဲလွန်လင်းတူမှုဖြစ်နေတဲ့အခါဒီအနယ်လီမြင်တဲ့ဖွဲ့စည်းပုံကိုဒီနေ့ရှိတော့ပမာဏမရှိမတုန်နိုင်သေးဘူးပေါ့နော်။အဲဒါပေမဲ့ရင်းရမ်းရေးတို့တရားဥပဒေစိုးမိုးရေးတို့ရရှိအောင်တော့ကျွန်တော်ကျေကျေပြန့်ဆောင်ရွက်လုပ်ကိုင်နေတာတော့ကျွန်တော်တွေ့နေရပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲတက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းတက်ပြီးလည်းပေးကြပါရစေ။သူကတော့ဒီအမေရိကန်ပြည်အောင်စုကကိုလမောင်ပါကိုလမောင်ရဲ့ဟိုအချိန်နဲ့အများကြီးသိနေရတဲ့အတွက်လူရင်းတို့ချင်းဆွေးနွေးပွဲကိုမြင်လာရခဲ့မှာပါခင်ဗျ။ဟု
တ်ကဲ့လူရင်းတို့ချင်းပြောပါမယ်ခင်ဗျ။အော်နှစ်မြတ်တာကာလရောက်လာပြီဆိုတော့လည်းတတန်းတော့နည်းနည်းလေးတော့ရလာပြီပေါ့ဗျာ။သူကဦးအောင်သိန်းပြောသူလိုပါပဲ။ဟိုကျွန်တော်အမြင်ကတော့ဟိုပြည်သူစင်ပြေတဲ့ပြည်သူတွေလည်းပြည်လာတယ်လို့ကျွန်တော်တို့ကြားပါတယ်။ဥမာကော့ဖူးလို့နေရပြီပေါ့ဗျာ။အဲ့တော့အစမပြေတဲ့ပြည်သူကတော့အများစုပေါ့ကျွန်တော်ဖြစ်ချင်တာကတော့ကျွန်တော်တောက်ဆောက်ပဲ NLD ကိုထောက်ခံနေတဲ့လူဖြစ်တဲ့အတွက်ကြောင့် NLD မှာတချို့တော့တချို့တော့လူတွေကဒီမိုကရေစီရပါပြီလို့ကျွန်တော်ပြည်တွင်းကနေပြီးကျွန်တော်မိတ်ဆွေတွေကပြောပါတယ်အဲဒီကိစ္စကဟိုလေဟိုဥပဒေအနေနဲ့ကျွန်တော်ကဟိုပြောစီခြင်းပါတယ်နောက်တစ်ခုကကျွန်တော် NLD ကိုထောက်ခံပါတယ် NLD ကိုဘာလို့ထောက်ခံလဲဆိုတော့ NLD မထောက်ခံလို့ရှိရင်ကျွန်တော်ကလူမဟုတ်မှလူမဖြစ်မှဖြစ်တဲ့အတွက်ကြောင့်အဲဒီကိစ္စကိုလေလည်းပြောလို့ရလို့မြစ်တရခံပါတယ်
ဟုတ်ကဲ့ကျွန်တော်နောက်တူကတော့ကျွန်တော်အေရီယာတိုင်းဘတ်တနော်မြို့နယ်ကကိုတင်မောင်ဝင်းဖြစ်ပါတယ်ကိုတင်မောင်ဝင်းရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ပါပြီကျွန်တော်ဆိုတော့တော်တော်လေးကျွန်တော်တော့မပြောင်းလဲပါလေခင်ဗျာကျွန်တော်လက်ပြင်းပါလေဟုတ်ကဲ့ကျွန်တော်တော့ဒီတော့ဆိုကျွန်တော်ညာလူရင်းကျွန်တော်ဒီမှာရောလို့ရှင်အဲဒီတော့ဆိုရင်အန္တရာယ်ကောင်းခဲ့တယ်လက်ရန်ကောင်းခဲ့တယ်လို့ဟုတ်ပြီဒီကနေ့ကျောင်းဆွေးပြရတယ်ကျွန်တော်တို့ညီရတော့ပြင်ကြည့်တဲ့ကြာပြတဲ့အခုတင်လို့လဲကျွန်တော်တို့လည်းဥပဒေပြည်တော်တော်လေးကိုကြည့်ပါတယ်ကျက်လာပြီကျက်လာရကျွန်တော်တို့စစ်ပေးတာဆိုလို့ရှိရင်စစ်ပေးတာအဆုတ်ကလေးဘုရားတို့အားပြည်သူအားပြည်ကတော်ချပြလိုက်တယ်အခုလိုစီးကြိုင်းလာတော့ပြည်ကြိုင်းလာတော့ဒီကနေ့ကနေဆရာတို့ဒီနေ့အခါဆရာမတွေဒီနေ့အခါတော်တော်တူးတယ်ခင်ဗျာဆရာမဆက်တော်ကြီးဆရာမဆက်ကြီးဒီကနေ့ကျွန်တော်တို့ကတော့ဆိုရင်ဒီကံကိုဆိုရင်ပြည်သားစကြဝဠာကိုပြောပြီးဝင်လိုက်ရတယ်အခုလိုဒီကံကိုလူကြီးကစီးကြောက်လို့ရတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဒ
ီပို့ပြီးတော့ကျန်နေတဲ့ဒီပါရတော်ဖော်ရတဲ့အတွက်ကျွန်တော်တို့ဥပဒေဆိုရင်ဇန်နဝါရီ၊ဖေဖော်ဝါရီလပတ်လောက်ပြောလို့ရတယ်။အခုဆိုတော့ကျွန်တော်တို့ဒီပါလာရနေပြီပါရတော်လူကြီးတွေပြောလို့ဒီဇန်နဝါရီလူကြီးတွေပြောလို့ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်နောက်ဆုံးဒီမှာစာဆောင်ရှိနေပါသေးတယ်။ဒီကုံမျိုးတကဥလာထွန်းရဲ့စာပါရှားပေါက်ဖတ်ပြပေးပါခင်ဗျာ
။ဟုတ်ကဲ့ပါ။ဥလာထွန်းရေးထားတာကတော့အများအကျိုးကိုအကျဉ်းမဖက်ငင်းငန်းတဲ့နည်းနဲ့ပြောဆိုဟောပြောပေးတဲ့ရန်ကုန်မြို့တရားလို့တော်ရှင်နေကြီးဥကိုနီရန်ကုန်နိုင်ငံကလေးစိတ်လူနေရာမျိုးမှာတနက်နေ့ပြစ်တခံခဲ့ရတယ်။ရှမ်းပြည်နယ်ကရွာလေးတရွာလေခွက်ထဲမှာလူအုပ်စုနဲ့ဝင်းကြီးတို့တွေနဲ့ဝိုင်းရိုက်တပ်တာခံခဲ့ရပြန်ပြီးနေရာနဲ့လက်နဲ့သာကွာပေမဲ့အများအကျိုးအတွက်ပြောဆိုနဲ့တတ်ခံရတဲ့အဖြစ်ကရွေးကောက်ခံရတာဆရာလက်ထက်မှာဖြစ်နေတာပါ။အများမလိုလားတဲ့နှစ်ထပ်ကွန်းဥပဒေ66ကြီးဖြစ်ဖို့ဝေးစွာအခုလာပြန်ပြီး Facebook စောင့်ဖမ်းတဲ့ကိစ္စ ဘသူကဘသူကိုခိုင်းလို့ဘသူကိုသာဒါဝေလုံနေမင်းတော့နားမလည်နိုင်အောင်ပါပဲဆိုပြီးတော့ဦးလာထွန်းကရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါသူစာရမလို့ဒီတရားဥပဒေစမူရေးအာဏာချက်ဥပဒေပြည်အာဏာချက်တွေကိုလည်းထောက်ပြထားပါတယ်ဆိုတော့ဒီ NLD ပါတီရဲ့ပြောင်းလဲခြင်းတံပီဆိုတဲ့ရွေးကောက်ပွဲဆောင်ဖို့ကဟိုလူလူကစိတ်ချအစိုးရတရားရွေးဝင်ရတဲ့ပြောင်းလဲတရားကိုဆိုလိုတဲ့သဘောဆိုရင်အောင်မြင်နေပြောရမှာပါဒါပေမဲ့လူလူကဒီအစိုးရပေါ်မှာဒီတဲ့ပြောင်းလဲနိုင်လည်းရှိနေဆိုတော့အားလုံးကလည်းပြောသွားပါတယ်ဆိုတော့ဒါပေမဲ့အခုနှုံးတိုင်းနဲ့သာဆက်သွားနေမယ်ဆိုလို့ရှိရင်ဒီရှေ့နောက်တစ်ခေါက်လာမယ့်ရွေးကောက်ပွဲအတွက်ကိုအရင်လို NLD အနေနဲ့တခဲနဲ့ထောက်ခံမှုမျိုးတွေရနိုင်ပါအောင်လားဆရာဦးရဲ့ထွန်းအချင်းချုပ်ဆွေးနွေးပေးပါခင်ဗျာ
ဒီပုံစံအတိုင်းဆက်သွားရင်တော့ဟိုလာမယ့်ရွေးကောက်ပွဲမှာတော့ဟို2015လို့တခဲနဲ့ထောက်ခံမှုတော့မရနိုင်တော့ဘူးလို့ကျွန်တော်ထင်တယ်သို့တော့ရွေးကောက်ပွဲတော့ဆက်နိုင်နိုင်တဲ့အနေအထားရှိပါတယ်အားကြောင့်လို့ဆိုတော့အရင်လူတွေကဒီမှားရင်းစွာကောင်းတဲ့ပေါ်သွားတာတွေကအဲ့ကိုကြီးလေးလုံးတဲ့အတွက်ကြောင့်မလို့ဒီလူလူကဟိုအများစုကတော့ NLD ကိုပဲဆက်ပြီးတော့ဟိုဖြစ်နေအောင်မယ်အဲဒီမဲအများစုပြေးနေအောင်မယ်သို့တော့အတိုက်ခံပါတီတွေကလည်းမဲပို့ပြီးတော့နောက်တော်တဲ့မှာတော်တော်ကိုယ်တည်းအရေးတွေပို့ပြီးတော့ရနိုင်ရလာနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြေးချင်ခဲ့ကြတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်း NLD ပါတီအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကိုယ်လည်းပါဝင်ဆွေးနွေးသူတွေအီးမေးလ်နဲ့ Facebook မှာချက်ပေးပို့သူတွေနဲ့သက်သက်ရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ